ထိုင်းနိုင်ငံတက်ခဲမဲဆောင်မှာကရင်ပြည်နယ်မြောက်ရခိုင်တဲကကြက်ဖြန့် online လိန်လယ်ခန်းတွေကနေထွက်ပြစ်လာတဲ့တရုတ်နိုင်ငံသား၅ဦးကို January 30ကဖမ်းမိတယ်လို့ထိုင်းနယ်ခြားဆောင်တက်ကသတင်းထုတ်ပြန်ပါတယ်။သူတို့ကိုမဲဆောက်လွှင့်မှုကြီးကြပ်ရေးဦးစီးဌာနမှာထိန်းသိမ်းထားတာဖြစ်ပြီးအရေးယူဆောင်ရွက်ပြီးတာနဲ့နေရရင်ပြန်ပို့မယ်လို့ပြောပါတယ်။ဖမ်းမိသူတွေကတော့ဟောင်ဝမ်၊ဆုံဟန်၊လီဂျီ၊လီဟုံနဲ့ရန်ကျုံးတို့ဖြစ်ပါတယ်။သူတို့အားလုံးကနိုင်ငံကူးလက်မှတ်တွေမရှိပါဘူး။မြောက်ရခိုင်နယ်မှာအလုပ်လုပ်နေတဲ့သူတို့ကို၅ဦးဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုဝင်လာတာပါ။တရုတ်တန်ယုံကိုအကြောင်းကြားထားတယ်လို့လည်းနေကြားဆောင်တပ်ကပြောပါတယ်။ထိုင်းဆိုတာသူနိုင်ငံသားတွေမြန်မာနိုင်ငံဘက်မှာအခြေစိုက်လှုပ်ရှားနေတဲ့ online လိန်လယ်ခိုင်းတွေမှာအယောင်အဆမခံရအောင်ရက်ဆက်လုံခြုံရေးတင်းကျပ်ထားပြီးအခုဆိုစစ်ဆေးဂိတ်တွေမှာခီးတဲ့တဲ့ကပါဝင်အဝင်အထွက်တွေကိုစစ်ဆေးနေတယ်ဖြစ်ပါတယ်။မြန်မာနေကြောင်းဆက်တပ်ကတရုတ်ပါဝင်နိုင်ငံသားသား161ယောက်ကိုထိုင်းဘက်ပြန်လွှဲပေးမယ်လို့ပြောပေမဲ့စစ်ကောင်စီနဲ့နှိမ့်နှိုင်းလို့မရသေးတဲ့အတွက်ကြန့်ကြာနေတယ်လို့လည်းပြောပါတယ်။